ကယားပြည်နယ်လွိုက်ကော်မြို့မှာမကြခင်ကစိုက်ထူခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်ရွှေပြောင်းပေးဖို့ဦးဆောင်ပါဝင်ခဲ့ပြီးအစိုးရကိုလည်းဝေဖန်ခဲ့တဲ့ကရင်နီလူငယ်ခေါင်းဆောင်6ယောက်ကိုမြို့နယ်တရားရုံးကဒီကနေ့နိုဝင်ဘာလ9ရက်မှာအလုံနဲ့ထောင်ဒဏ်6လချမှတ်လိုက်ပါတယ်။ဖွဲ့စည်းပုံမှာဖော်ပြထားတဲ့နိုင်ငံသားတယောက်ရဲ့လွတ်လပ်ခွင့်ကိုဆန့်ကျင်ပြီးအခုလိုအမိန့်ချမှတ်ခံရတာဟာတရားစီရင်ရေးစနစ်တင်းဆောင်းသွားတာဖြစ်တဲ့အကြောင်းဖမ်းဆီးခံလူငယ်တွေကလာရောက်ဝန်ရံသူတွေကိုပြောပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်စူးစီးတင်ပြပေးထားပါရရှင
်။ကြားပြီနဲ့ဆိုရကဗိုလ်ချုပ်ဆန်ကြီးရုပ်ကိုလူထုဆန္ဒမပါဘဲအများပြည်သူပိုင်တဲ့နေရာမှာစိုက်ထူခဲ့တဲ့အတွက်ကြောင့်ဆိုပြီးဥဆောင်ဆန္ဒပြတောင်းဆိုခဲ့တဲ့ကရင်နီလူငယ်6ယောက်ကိုဒီကနေ့တရားရုံးက18ကြိမ်မြောက်ရုံးကြီးမှာအလုံးနဲ့ထောင်ဒဏ်6လအမိန့်ချမှတ်လိုက်ပါတယ်။ကြားပြီနဲ့ဆိုရရဲ့ဖမ်းဆီးစစ်ဆေးမှုတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ပိုင်းလူငယ်6ယောက်နဲ့ဆွေးနွေးမှုတွေလုပ်နေတဲ့ကြားမှာပဲအစိုးရကနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုလုံခြုံရေးဆိုင်ရာအကာအကွယ်ပေးရေးဥပဒေပုံမှန်30နဲ့တရားစွဲခဲ့တာပါဆွေးနွေးမှုတွေရဆိုင်သွားပြီးတရားစွဲရဲ့ကိစ္စတွေဖြစ်ပေါ်လာတဲ့အပေါ်မှာဒီမိုကရေစီညီလာမကြပဲအာဏာရှင်ဆန်ကြောင်းလူငယ်6ဦးတည်းကတဦးအပါဝင်ဖြစ်တဲ့ခွန်တော်မတ်စ်ကဒီနေ့တရားရုံးအမိန့်ချပြီးမှအခုလိုပြောပါတယ်
ကျွန်တော်တို့ဖမ်းရလောက်ရအောင်ဒီဆိုင်လိုရတဲ့တွေလည်းမရှိပါဘူးသို့တော့အနေထားရဒီမိုကရေစီနိုင်ငံသွားပါတယ်လို့ဘယ်တော့ပဲပြောဟိုလက်ရှိရှင်းတုံးနေတဲ့ပုံစံကအာဏာရှင်ပုံစံမျိုးပဲရှိနေသေးတယ်ဆိုတာဒီကနေ့ထောင်ဒဏ်ဆလိုက်ဆမလိုက်တဲ့ပုံမှာတက်တည်ပြတာဖြစ်ပါတယ
်လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ဟာဒီမိုကရေစီရဲ့အခြေခံလိုအပ်ချက်ဖြစ်ပြီးတရားစီရင်ရေးစနစ်မှာအုပ်ချုပ်ရေးကဝင်ရောက်ဆွတ်ဖက်နေတာဖြစ်တယ်လို့ထောင်ဒဏ်ချမှတ်ခံရရဲ့ကင်းဒီလူငယ်ခူးကျူးဖဲကီကတရားရုံးကိုလာရောက်ဝင်ရံတဲ့သူတွေကိုအခုလိုပြောပါတယ်
အော်ဘာပြလဲဆိုရင်ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီစနစ်ကဂျန်နေနေပြီဆိုတာပြတယ်။တရားစီရင်စနစ်မှာအုပ်ချုပ်ရေးစနစ်ကဝင်ရောက်ပြီးတိုးမိုးနေတယ်ဆိုတာပြတဲ့အချက်ချက်ဖြစ်ပါတယ်။ဆိုတော့ဒါကိုကျွန်တော်တို့ရှုတ်ချပါတယ်။ဒုတိယချက်ကကျွန်တော်တို့ကဖက်စီပုံကပေးထားတဲ့နိုင်ငံသားဆိုင်ရာအခွင့်အရေးဖြစ်တဲ့ပုံမှန်3-4ကိုကျွန်တော်တို့ကတိတိယောက်အသုံးချခဲ့ခြင်းပဲဖြစ်တယ်။ဆိုတော့ကျွန်တော်ရဲ့ဖက်စီပုံကပေးထားတဲ့နိုင်ငံသားဆိုင်ရာအခွင့်အရေးတွေချိုးဖောက်ခံရတယ်ဆိုတာကိုဒုတိယချက်နဲ့ပြောချင်တယ်
မြန်မာနိုင်ငံကဆယ်စုနှစ်ပေါင်းများစွာရင်ဆိုင်နေရတဲ့ပြည်တွင်းဆက်အဆုံးသက်ရေးအတွက်လက်ရှိအစိုးရကငြိမ်းချမ်းရေးဖော်ဆောင်မှုတွေလုပ်နေတဲ့ကာလဖြစ်တာကြောင့်ဒေသခံတိုင်းသားတွေရဲ့သဘောဆန္ဒနဲ့ဆက်ညင်ပြီးဗိုလ်ချုပ်ကြီးရုပ်ကိုဆက်ထားရှိခြင်းဟာတိုင်းသားစည်းလုံးညီညွတ်ရေးကိုပြပြစေရဲ့လောရဖြစ်ကြောင်းထောင်ဒဏ်ချမှတ်ခံရတဲ့ကရင်ပြည်လူငယ်တွေကပြောပါတယ်။နိုင်ငံသားတယောက်အပေါ်မှာအစိုးရကိုယ်တိုင်ကနိုင်လို့လို့ဥပဒေနဲ့တရားစွဲရဟာမှားယွင်းနေကြောင်းနဲ့ပြည်내ဝန်ကြီးချုပ်ကစားတရားလိုလုပ်ပြီးတရားစွဲတယ်ပြည်내အစိုးရရုံးလက်ထောက်ညှိကြားရေးမှူးဦးတန်းအောင်ဘက်ကတင်သွင်းတဲ့တပ်သိရွေဟာလွတ်လပ်တဲ့တပ်သိရွေမဟုတ်ခဲ့ကြောင်းကရင်ပြည်လူငယ်6ဦးရဲ့ရှိနေစောခုတလီက VOA ကိုအခုလိုပြောပါတယ်
။ဒီကိုစားဆက်ဆိုတဲ့တရားလိုဆိုလည်းပြည်내အစိုးရရဲ့လက်ထောက်ညှိကြားမှုဖြစ်တဲ့ဟိုဟာလက်ထက်ဆိုတဲ့တပ်သိတဲကရဲမဟုတ်တဲ့တပ်သိတွေအားလုံးကဒီအစိုးရရုံးမှာလွတ်လုံနေတဲ့ဘူထန်နေဖြစ်တယ်။တော့သူရဲ့ဟိုဒီဝီချုပ်ရဲ့ဒီလက်အောက်မှာပဲရှိနေတယ်ဟိုတပ်သိတွေဖြစ်တဲ့တောင်းလို့ကျွန်တော်လူလာတဲ့တပ်သိမဟုတ်လို့ပြောလို့ရတာပေါ့ဟုတ
်။နိုင်လုံးလုံးပုံမှန်ရဆိုရင်ထောင်နဲ့6လကနေအမြင့်ဆုံး3နှစ်အပြင်ဒဏ်ငွေ15သိန်းပူကျွေးချမှတ်ခံရနိုင်တဲ့အမှုဖြစ်ပေမဲ့တရားသူကြီးကအနေဆုံးပြစ်ဒဏ်ကိုဒီနေ့ချမှတ်ခဲ့တာပါ။မတူညီရဲ့အဖွဲ့အစည်းအတိုင်းဝန်တွေကြားမှာညှိနှိုင်းမှုမရှာဘဲပုံမှားတွေအမျိုးမျိုးနဲ့အခုလိုထောင်ဒဏ်ချမှတ်အပြစ်ပေးတာဟာပြည်ထနာရဲ့အဖြစ်မဟုတ်ကြောင်းကရင်နီနိုင်ငံရေးအဖွဲ့အစည်းတွေကပြောပါတယ်။ဒီနေ့ပြည်ထန်ချမှတ်ခံရတဲ့ကရင်နီလူငယ်တွေကတော့ခူချူဖဲကေ၊ခူရီဒူ၊ခွန်တော်မတ်၊ပါစကွာလေ၊ခွန်ကျုံပေါ်နဲ့ဒီဒီတို့ဖြစ်ပါတယ်။အခုလိုအမိန့်ချမှတ်ခံရတာနဲ့ပတ်သက်လို့မိသားစုဝင်တွေနဲ့ကာကွယ်ရှင်တွေရဲ့သဘောထားအပေါ်မှာမူတည်ပြီးဘလို့တုံ့ပြန်သွားမယ်ဆိုတာလက်တလုံးဆွေးနွေးနေကြောင်းကရင်ပြည်လူငယ်တွေရဲ့ရှိနေကပြောပါတယ်